မြန်မာနိုင်ငံအတွက်လိုအပ်နေတဲ့စွမ်းအင်ကန်တော့မှာဒီပြင်ပြင်းနဲ့စွမ်းအင်ဖြစ်တဲ့လေးစွမ်းအင်ကိုဘလို့အစားထိုးပြောင်းလဲပြီးတော့တောင်းလာနိုင်မယ်ဆိုတော့ဂျပန်နိုင်ငံအန်ဝါဘူမိစိတ်ပန်တဲ့ဤပညာဌာနကဒေါက်တာမိုးကျော်သူကိုမေးမြန်းပြီးပြပြပေးမှာပါ။ဒေါက်တာမိုးကျော်သူအခုမြန်မာနိုင်ငံမှာဆိုလို့ရှိရင်စွမ်းအင်ကတော်တော်လေးကိုလိုအပ်နေပါတယ်။လေးစွမ်းအင်ကိုဒီမြန်မာနိုင်ငံမှာပြောင်းမလဲပြီးတောင်းမယ်ဆိုလို့ရှိရင်တောင်းလို့ဖြစ်ပါမလား။အဲ့ဒါလေးနဲ့လည်းစပြီးတော့ပြပြပေးမှာ
။ဟုတ်ကဲ့ခင်ဗျ။ဟိုမြန်မာနိုင်ငံမှာဆရာစစ်ကရည်ရည်ကြီးပေါ့နော်။အဓိကလိုအပ်နေတဲ့ဥစ္စာကလည်းမှတ်ပါလေ။အဲ့ဒါအတွက်ကိုကျွန်တော်တို့ရေအားလျက်စစ်နဲ့တုံးခဲ့တဲ့ဥစ္စာလဲနှစ်ပေါင်းကို60လောက်ရှိပြီပေါ့နော်အဲ့ဒီအပိုင်းကလည်းရေအားလျက်စစ်ကတိဆောက်ရတာမဟုတ်အရင်ကတော့ဒါအကောင်းဆုံးဖြစ်ခဲ့ရင်ဖြစ်ခဲ့ပြီမဲ့အခုအချိန်မှာပတ်ဝန်းကျင်အတွက်လည်းထိန်းသိမ်းရတာဖြစ်သလိုဘေးရနေတည်ရှိတဲ့အပိုင်းတွေလည်းရှိပါတယ်ပုံကြစိတ်လည်းရှိတာပေါ့နော်အဲ့တော့အဲ့ဒါလေးတွေစဉ်းစားတဲ့အချိန်မှာဒီပတ်ဝန်းကျင်လည်းတန့်ရှင်းတဲ့ဥစ္စာဆိုလာလည်းအသုံးပြလာသလိုဆိုလာပြီးတော့ဒုတိယဟိုပုံကြစိတ်ကနည်းပြီးတော့တွက်ချေကြိုက်ပြီးတော့ပတ်ဝန်းကျင်အတွက်လည်းရန်ကုန်ကောင်းတဲ့လီအားပေါ့နော်လီအားကအခုအရန်ကိုခေစားလာပါတယ်ခေစားလာတဲ့အတွက်ကြောင့်မို့ဂျပန်နိုင်ငံမှာဆိုရင်လည်းအခုအရေးတကြီးစပြီးပြင်ဆင်လာပါပြီအရင်ကမတုံးခဲ့ပေမဲ့ဆိုတော့အဲ့ဒီဘိုင်းလေးတွေကိုကျွန်တော်တို့လည်းအခုထဲထဲဝင်စပြီးတော့လုပ်တဲ့ဘိုင်းလေးတွေပါလာလို့စိတ်ဝင်စားလို့နှိုင်းရှင်ကြည့်ပြီးတာလေးလည်းပါတော့မြန်မာနိုင်ငံမှာဖြစ်နိုင်ပါတယ်ဖြစ်နိုင်ပေမဲ့ဂျပန်နိုင်ငံတို့လိုအခုလီအားလျှက်စစ်ကိုအဓိကသုံးနေတဲ့မြောက်ဘက်ကစကန်ဒီနေးဗီးယားနိုင်ငံတွေဂျာမနီတို့အင်္ဂလန်တို့နိုင်ငံတွေလောက်တင်းတလန်တို့ဘယ်ဂျီယမ်တို့နိုင်ငံတွေလောက်လီအားကစိတ်တိုင်းကြကြတော့မရှိဘူးဒါပေမဲ့ရေရှည်မှာတော့ကျွန်တော်တို့အတွက်ကအခုတည်းကစပြီးပြင်ဆင်ပြီးတော့ရေရှည်မှာတော့တုံးနိုင်မယ်ဆိုတာကတော့သိကြပါတယ
်ဒီလေယာဉ်လျှက်စစ်ကိုဒီကမ္ဘာနိုင်ငံမှာတုံးမယ်ဆိုရင်ဘယ်လိုစပြီးတော့ပြင်ဆင်ဖို့လိုပါလဲ
မြန်မာနိုင်ငံသဖြင့်ကဆိုအထူးသဖြင့်ပို့ပြီးလိုအပ်ပါတယ်ဘာကြောင့်လဲဆိုတော့ဒီလေယာဉ်လျှက်စစ်ရှိတဲ့တုံးနိုင်မယ့်နေရာတွေကကန်ယူတန်းတကြောတွေပါခင်ဗျာကန်ယူတန်းတကြောတွေမှာသေချာစနစ်တကျပေါ့နော်ဒီဘူမိဗေဒမြေပုံထုတ်ထားပြီးတော့ဒီမြေကြီးရဲ့ခန္ဓာရင်ဆွမ်းအားမြေကြီးရဲ့တည်ငြိမ်မှုအပိုင်းတွေကိုတေချာမြေပုံထုတ်ထားဖို့လိုအပ်တယ်လို့နည်းနည်းရေထဲကိုနည်းနည်းဆင်းလိုက်ပြီဆိုရင်ကျွန်တော်မြန်မာနိုင်ငံမှာကမြေပုံတို့ဘာလို့စနစ်ကြထုတ်ထားတာမရှိတဲ့အတွက်အဲ့ဒီဘိုင်းတွေအများကြီးလိုအပ်ပါတယ်အခုဂျပန်နိုင်ငံကအခက်အခဲဖြစ်နေတာအဲ့ဒီဘိုင်းမှာပဲဒီရေထဲမှာတန်းစပ်မှာရှိတဲ့အနေအားတွေမှာကဆောက်မယ်ဆိုရင်လေအားလည်းပိုရတဲ့အတွက်ကြောင့်မလို့ပိုပြီးကောင်းတယ်ဆိုပေမဲ့အဲ့ဒီဘိုင်းမှာအခြေခံကြတဲ့မြေပုံကမရှိဘူးဆိုတော့ public ကလောကဏအနေနဲ့ကလောက်ဖို့တော်တော်လေးခက်ခဲပါတယ်ဆိုတော့အဲ့ဒီဘိုင်းကိုမြန်မာနိုင်ငံအပိုင်းမှာစပြီးပြင်မယ်ဆိုရင်အခုအချိန်ကစပြီးပြင်မယ်ဆိုရင်9နှစ်ကနေ10နှစ်လောက်ကြာမှာပါအဲ့ဒီဘိုင်းတွေကပုံမှန်လေအားလျက်စစ်ကဲဒီပေါ့နော်ဒီတိုင်ကြီးတွေတစ်ခုချင်းတစ်ခုချင်းအားထုတ်တဲ့ဟာတစ်ခုချင်းတစ်ခုချင်းလောက်ဖို့အတွက်ကလည်းဒီစပြီးအကြမ်းမြင်လေအားတွက်ချက်တာနဲ့မြေရဲ့ခန္ဓာရင်တို့ကိုတွက်တဲ့ဥစ္စာမြေပုံထုတ်တဲ့ဥစ္စာနဲ့ပြင်ဆင်တာရဲ့အားလုံးက3နှစ်ကနေပြီး9နှစ်ကျော်အထိကြာပါတယ်ခင်ဗျာအဲ့ဒါကြောင့်မို့အခုကနေစပြီးပြင်ဆင်မယ်ဆိုရင်တော့အနေတော်လောက်ဖြစ်မယ်လို့မြင်ပါတယ
်ဟုတ်ကဲ့ပြင်ဆင်မယ်ဆိုရင်မြန်မာနိုင်ငံရဲ့ဘယ်အပိုင်းနေရာဒီလေအားလျှက်စစ်ထုတ်ဖို့အတွက်ကောင်းတဲ့နေရာဖြစ်ပါမလဲ
ဟုတ်ကဲ့ခင်ဗျာဒီဟိုစွန့်အင်နိုင်ငံတကာစွန့်အင်ဒီဟိုအချံပေးအဖွဲ့တွေက2015ခုနှစ်16ခုနှစ်မှာဒီကြံခဲ့တဲ့ပြည်သူအစိုးရဒီကိုအစီအခံစာတင်ထားတဲ့ဥစ္စာမှာစနစ်ကြတိုင်းတာထားတဲ့မျိုးပုံတွေလည်းရှိနေပါတယ်ခင်ဗျအခုကျွန်တော်ရဲ့ဟိုကနောက်ဖက်ဒီမှာလည်းပြနေပိုင်းလေးပါပါတယ်ဒီဒုတိယမျိုးပုံမှာပါဆိုတော့ရခိုင်ကနေစပြီးတော့ကန်ရိုရန်တစ်လျှောက်ပေါ့နော်ရခိုင်ကန်ရိုရန်တစ်ကျော်လုံးကပြောရရင်အကောင်းဆုံးနေရာထဲမှာပါပါတယ်ပြီးတော့အေရာဝတီမြို့ဝကျွန်းပေါ်ကကန်ရိုရန်နေရာလေးပြီးတော့တနင်္လာကြီးမွန်ကနေသွားပြီးတနင်္လာကြီးကန်ရိုရန်တစ်လျှောက်ဆိုတော့မြန်မာနိုင်ငံပြည်နယ်ကန်ရိုရန်တစ်ကျော်ပါပဲခင်ဗျတောင်မော်ဒေသတွေကတော့အများစုကလေအားကောင်းတယ်လို့တွက်ချက်မထားပါဘူးဘယ်လိုခေါ်မလဲလေအားလျှက်စစ်ထုတ်လောက်အောင်မကောင်းပါဘူးလေတိုက်ချင်တိုက်မယ်ပေါ့နော်လေကဟိုမြေပြန့်လဲဆိုင်နေနေပို့ပြင်းပြင်းပဲတနေရာပဲရှိပါတယ်မြောက်ခွက်ကပူတာအုံပောင်းဝင်းကျင်ပေါ့နော်မြန်မာနိုင်ငံမြောက်ခွက်အစုံပူတာအုံပောင်းဝင်းကျင်ဒီဂျောကတော့လေအားကောင်းတယ်လို့ညီပုံထဲမှာလည်းဖော်ပြထားပါတယ
်ဒီမြန်မာနိုင်ငံမှာဒီလေအားလျှက်စစ်သုံးဖို့အတွက်နေရာတွေတိဆောက်မယ်ဆိုရင်ဘယ်လိုမျိုးပုံစံနဲ့စပြီးတိဆောက်အောင်လဲရှင်းပြပေးပါ
ပထမတော့လေအားကောင်းဆုံးမကောင်းတဲ့ဆိုတော့ဥစ္စာကိုနဲ့လနဲ့ချီပြီးတော့ကျွန်တော်တိုင်းထွာဖို့လိုပါတယ်စနစ်တကျတိတိကျကျတွတ်နိုင်မှဘာလို့လဲဆိုတော့သူကလေအားထုတ်တဲ့ဥစ္စာကဒီတိုင်ထောင်တဲ့ဥစ္စာကြောင့်တိုင်တစ်ခုတစ်ခုချင်းကနေပြီးတော့ဘာဒလက်တွေလာမယ်ဒလက်အကြီးကြီးပေါ့နော်တာပိုင်လို့ခေါ်တဲ့ဒလက်အကြီးကြီးလာမယ်ပြီးရင်တိုင်ကနေမှဒီစနစ်တကျကျိုးတွေနဲ့တွေ့တန်းပြီးတော့အားကိုထုတ်တဲ့အပိုင်းဆိုတော့ဆောက်လုပ်တဲ့နေရာမှားသွားမယ်ဆိုဒီတိုင်ကိုရှို့ဖို့ဆိုတာလည်းမလွယ်သလိုနောက်ပိုင်းမှာဒီမြေကြီးရဲ့ခွင့်ပြုချက်တို့ဘာလို့ပိုင်ဆိုင်မှုတို့ဘာလို့ဒီမှာလဲအထက်ကဲဖြစ်လာမှာမဟုတ်လို့အဲ့ဒီဘိုင်းကိုအများစုကကုန်းပေါ်မှာတော့မှနှစ်နှစ်ကနေပြီးတော့9နှစ်လောက်ကြာတဲ့ပြင်ဆင်မှုအချိန်ကကြာတတ်ပါတယ်အဲ့တော့ မြေကြီးရဲ့ခန္ဓာရင်အတိုင်းပဲလေအားရဲ့အပန်းစောင့်ပြီးတော့မွန်တာလုပ်ပြီးတော့တိုင်းပဲပြီးရဲ့နောက်မှာမသေးချစနစ်တကျအစီရင်ခံစားနဲ့ပတ်ဝန်းကျင်နဲ့ပတ်သက်ပြီးတော့ပတ်ဝန်းကျင်ကိုထိခိုက်မှုနဲ့အနည်းဆုံးဖြစ်တဲ့ပုံစံကိုနဲ့ဆောက်ပါမယ်ဆိုတဲ့အပိုင်းကိုအစိုးရသမုတ်နယ်မြေဒေသနောက်မြေကြီးရဲ့ပိုင်ရှင်တွေစီမှာခွင့်ပြုချက်တွေယူမယ်စာချုပ်တွေချုပ်မယ်ငွေတွေချီးမယ်ဆိုပြီးတော့မှနောက်ထပ်နှစ်နှစ်သုံးနှစ်ဆောက်တည်ဆောက်တဲ့အပိုင်းတွေကိုသွားပါမယ်တည်ဆောက်တဲ့အပိုင်းမှာလည်းဒီလက်ကြီးတွေကပုံထဲမှာလည်းပြထားသလိုအကြီးကြီးတွေပါခင်ဗျာကြီးလေသူကရေရှည်မှာထုတ်နေအားလဲကောင်းတယ်လို့လေအားလဲကောင်းတယ်ပေါ့နော်ဆိုတော့အဲ့လိုကြီးကြီးတွေဆောက်ဖို့အတွက်ကဘာလဲဆိုတော့တစားစီကိုဖြုတ်ပြီးတက်တာမျိုးမဟုတ်ဘဲနဲ့သူကတခုတည်းအနေနဲ့ခိုင်ခိုင်မာမာဖြစ်အောင်ထုတ်လို့ရတာမဟုတ်ဘူးကျွန်တော်တို့ကဘယ်ကနေပြီးဝယ်မှာလဲနော်ဝေးကနေဝယ်မယ်ဆိုအဝေးကြီးလာရမယ်ပုံရိပ်တဲ့အရာကိုမရဘူးဒါပေမဲ့ကောင်းတဲ့ဟာလေးတခုတော့ရှိရပါတော့တရုတ်နိုင်ငံကအခုဒီကျန်ခဲ့တဲ့9နှစ်လောက်တည်းမှာအကြီးအကျယ်ကိုတက်ဆင်ပြောင်းလဲနေတဲ့အတွက်ကြောင့်မို့တရုတ်နိုင်ငံထုတ်လို့တဲ့ပစ္စည်းကျွန်တော်ကလွယ်လွယ်ကူကူနဲ့ဈေးတက်လာရနိုင်တယ်ဆိုတဲ့ဟာလေးကတော့ကောင်းတဲ့ပြင်မှာ
ဟုတ်ကဲ့ဆိုတော့အခုလေယာဉ်ခက်စစ်ကိုပေါ့နော်ဘာကြောင့်များအကြံပြုတာပါလဲကမ္ဘာနိုင်ငံတွေမှာဟိုဘယ်လိုပြောင်းလဲတုံးလာလို့မြန်မာနိုင်ငံအတွက်ကိုပါဒါကိုအကြံပေးတာပါလဲ
ဟုတ်ကဲ့ခင်ဗျာအဓိကတော့ကုန်ကြစည်ပါကုန်ကြစည်ကဒီလေယာဉ်ခက်စစ်ကထုတ်တဲ့ကုန်ကြစည်ကအခုဆိုရင်ကမ္ဘာပေါ်မှာဆိုလာပြီးရင်ဒုတိယအနည်းဆုံးအဆင့်ထိရောက်လာပြီးဒီမြန်မာပြည်အခုလက်ရှိပေးနေရတဲ့ခက်စစ်စီမီတာကတည်းနည်းနည်းပဲပုံများတယ်လေယာဉ်ခက်စစ
်ဆိုတော့ဒီလိုမျိုးပေါ့နော်ဒီမြန်မာပြည်သူပြည်သားတွေရောလက်စစ်ကိုတကယ်ပေါ်ပေါ်များများတုံးလာနိုင်အောင်အတွက်ဘာတွေလုပ်တယ်လဲနည်းနည်းချုပ်ပြီးတော့ပြောပြပေးပ
ါဒီနေ့ပြောတဲ့ကောင်းစဉ်အဓိကအပိုင်းပါပဲပြန်ပြည့်မြဲစွမ်းအင်ဆိုတဲ့အပိုင်းကိုကျွန်တော်ပြောအောင်ပါမယ်ဆိုရင်မြန်မာနိုင်ငံရဲ့ကောင်းတဲ့တစ်ချက်ကဆိုလာကအဓိကရမယ်မြန်မာနိုင်ငံအလဲပိုင်းပြီးတော့လေရလျက်စစ်ရမယ်ကန်ရီလန်ဒေတာပြီးတော့ရေရလျက်စစ်ရတဲ့ရှမ်းပြည်နယ်အရှေ့မြောက်ပိုင်းနဲ့မြောက်ပိုင်းဒေတာတွေဆိုဒေတာတွေကမထက်တဲ့အတွက်ကြောင့်အဲ့အပိုင်းတွေကိုဖွဲ့ချပြီးလုပ်မယ်ဆိုမြန်မာနိုင်ငံက smart grid လို့ခေါ်တာပေါ့နော်လျက်စစ်ကိုလို့တကယ်ကိုပြန်ပြည့်မြဲစွမ်းအင်ကိုရတဲ့အပြင်ကိုသူကသူစနစ်တကျလေးသုံးသွားနိုင်အာဆီယံထဲမှာလည်းကျွန်တော်ထိတ်ကိုရောက်နိုင်တယ်လို့မြင်ပါတယ်ခင
်ဗျ။ကျေးဇူးများကြီးတင်ပါတယ်ဒေါက်တာမိုးကျော်ဆင
်။ဟုတ်ကဲ့ပါ။
မြန်မာနိုင်ငံမှာအဓိကလိုအပ်နေတဲ့စွန့်အင်ကန်တာအတွက်လေယာဉ်ပျက်စစ်ကိုအားကိုးနိုင်ကြောင်းဒေါက်တာမိုးကျော်သူကပြောပါတယ်။